ဣသရေလနိုင်ငံမှာရှင်းနစ်ဆန်းဥပဒေသစ်စတင်ကျင့်သုံးတဲ့အခါပါလက်စတိုင်းဒုက္ခသည်ရေးရာကုလသမဂ္ဂအေဂျင်စီ UNRWA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းသွားမှာဖြစ်ကြောင်းဣသရေလနိုင်ငံသားဝင်ကြီးဌာနကကုလသမဂ္ဂကိုဒီကနေ့ပဲတရားဝင်အကြောင်းကြားလိုက်ပါတယ်။ကုလသမဂ္ဂအေဂျင်စီနဲ့အဆက်ဖြတ်ပြီးတော့နိုင်ငံတွင်းမှာလုပ်ငန်းလုပ်ကိုင်ခွင့်တားမြစ်လိုက်တဲ့ဥပဒေကိုဣသရေလလွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးတရားဝင်အကြောင်းကြားလိုက်တာပါ။ UNRWA လုပ်ငန်းတွေမှာ Hamas တွေထိုးဖောက်ဝင်ရောက်နေကြောင်းခိုင်မာတဲ့အထောက်အထားတွေနဲ့တင်ပြခဲ့ပေမဲ့ကုလသမဂ္ဂကပြုပြင်တာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာဣသရေလသံမတ်ကြီးဒန်နီဒနွန်းကကြေညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ဣသရေလကို Hamas တွေကျူးကျော်တိုက်ခိုက်ချိန်မှာ UNRWA ဝန်ထမ်းတွေပါဝင်ကြောင်းဣသရေလကအချိန်အတော်ကြာကလေးကဆွဆွဲထားပါတယ်။ဆွဆွဲချက်နဲ့ပတ်သက်လို့ဣသရေလကအထောက်အထားအ ਨੇ ကျင်းတာပြသနိုင်ခဲ့ပြီးအထောက်အထားအခိုင်အမာပြသဖို့တောင်းဆိုထားတာကိုဣသရေလကတုံ့ပြန်တာမရှိဘူးလို့လည်း UNRWA အကြီးအကဲကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ်ရှင်။